ကူဆိုရင်မြန်မာကျန်းဝေတံမှုအတင်းမြန်ကျဆင်းနေတဲ့အခြေအနေနဲ့ကြုံနေရပါတယ်။ဒီပြဿနာပြည်လဲဖို့ဘူဘန်ကကြိုးစားဖြေရှင်းနေပေမဲ့အောင်မြင်မှုမရသေးပါဘူး။ပြဿနာကိုပိုဆိုးစေတာကတရားမဝင်ငွေလဲလှယ်တဲ့ဈေးကွက်ပိုကျပြန့်လာပြီးမတမာမှုတွေလည်းဖြစ်ပွားလာတာပါ။ဒါကြောင့်လဲပြီးခဲ့တဲ့ဇွန်လ3ရက်နေ့ကပြည်သူ့လွှတ်တော်တွင်မှာတရားမဝင်ငွေလဲလှယ်တဲ့ဈေးကွက်ကြီးဖြစ်ပေါ်နေတာကိုသိပါသလား။ဒီပြဿနာဘယ်လိုဖြေရှင်းနေသလဲဆိုပြီးအမတ်တဦးရဲ့မေးမြန်းချက်တောင်ထွက်ပေါ်လာခဲ့ပါတယ်။လက်ရှိဈေးကွက်ထဲမှာမြန်မာကျန်းဝေတံမှုဘယ်လောက်ကျဆင်းနေသလဲ။ဘာကြောင့်မှောင်ကိုဈေးကွက်ဖြစ်ပေါ်နေရတာလဲဘူဘန်ကဘာတွေအရေးယူဆောင်ရွက်နေသလဲဘာကြောင့်အောင်မြင်မှုမရသလဲဆိုတာဒီတစ်ပတ်လေ့လာသုံးသပ်ကြည့်ကြရအောင်ပ
ါဒီကနေ့ဇွန်လ3ရက်နေ့မှာအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1150ဝန်းကျင်နှုန်းအထိမြင့်တက်ခဲ့ပါတယ်ဒါဟာလွန်ခဲ့တဲ့3နှစ်ကျော်2012ခုနှစ်ဧပြီလကဒေါ်လာကျပ်820နဲ့နှိုင်းမယ်ဆိုရင်မြန်မာကျပ်ငွေတန်ဖိုးဟာ40ရာခိုင်နှုန်းလောက်ကျဆင်းသွားတာတွေ့နိုင်ပါတယ်အဲ့ဒီဂျွန်လ3ရက်နေ့မှာပဲဗဟိုဘဏ်ရဲ့တက်မှတ်နှုန်းထားဟာကျပ်1090ပဲရှိပြီးပုဂ္ဂလိကငွေလဲကောင်တာတွေရဲ့လဲလှယ်နှုန်းမှာလည်းဒေါ်လာကျပ်1100မပြေကြပါဘူးငွေလဲကောင်တာတွေဟာဥပဒေစည်းမျဉ်းတက်မှတ်ချက်အရအဲ့ဒီလိုငွေလဲနှုန်းတက်မှတ်ထားပေမဲ့တကယ်တမ်းဒေါ်လာငွေလိုချင်လို့သွားဝယ်ရင်ရောင်းမပေးပါဘူးသူတို့ရဲ့အကြောင်းပြချက်ကတော့ဗဟိုဘဏ်ကသူတို့ကိုဒေါ်လာငွေလုံလုံလောက်လောက်ရောင်းမပေးတာကြောင့်လို့ဆိုကြပါတယ်။ပြောရရင်လက်ရှိအချိန်မှာမြန်မာကျပ်ငွေတန်ဖိုးကျဆင်းနေတယ်လို့ဒေါ်လာငွေကြီးဈေးကွက်ကလည်းအစိုးရအတိမတ်ပြုပုဂ္ဂလိကဘဏ်တွေနဲ့ငွေလဲကောင်တာတွေမှာတမျိုးကျင်ပမှောင်ကိုဈေးကွက်မှာတမျိုးဖြစ်ပြနေတာပါ။မြန်မာကျပ်ငွေတန်ဖိုးကျဆင်းရတဲ့အဓိကအကြောင်းရင်းကတော့အစိုးရအသုံးစရိတ်ဟာဝင်ငွေနဲ့နှိုင်းဆိုင်ရင်ပုံမှုများပြားနေပြီးဘတ်ဂျက်လုံငွေမြင့်မားနေလို့ဖြစ်ပါတယ်။အခြားအကြောင်းရင်းတွေကတော့ကုန်သွယ်ရေးလုံငွေပြတာ၊ကျပ်ငွေစက္ကူရိုက်ထုတ်မှုကိုမထိန်းချုပ်နိုင်တာ၊ဒေါ်လာငွေအသုံးပြုမှုများတာစတာတွေကြောင့်ဖြစ်ပါတယ
်။ဒေါ်လာငွေကြေးဈေးကွက်နှမျိုးဖြစ်နေရတဲ့အကြောင်းရင်းကတော့အစိုးရဟာတရားဝင်ငွေလဲကောင်တာတွေရဲ့နိုင်ငံခြားငွေလဲလှယ်နှုန်းကိုကန့်သတ်သတ်မှတ်ပေးထားပြီးကောင်တာတွေကအဲ့ဒီဈေးနှုန်းတိုင်းဒေါ်လာငွေတွေကိုရောင်းချမပေးနိုင်လို့ပဲဖြစ်ပါတယ်။လက်ရှိနိုင်ငံခြားငွေကြေးဈေးကွက်ကိုကင်တယ်ပုံကတော့ဘူဘန်ဟာနေ့စဉ်ငွေလဲလှယ်နှုန်းသတ်မှတ်ပြီးပုဂ္ဂလိကဘဏ်တွေငွေလဲကောင်တာတွေကိုလေလံဈေးဖွင့်ရောင်းဝယ်ပေးတဲ့စနစ်ကျင့်သုံးပါတယ်။ဘူဘန်ဟာနေ့စဉ်ငွေဈေးနှုန်းသတ်မှတ်လေလံဈေးဖွင့်ပေးပေမဲ့အဲ့ဒီသတ်မှတ်ဈေးနှုန်းတိုင်းပုဂ္ဂလိကဘဏ်တွေနဲ့ငွေလဲကောင်တာတွေကဝယ်ယူလိုတဲ့ဒေါ်လာငွေနဲ့နိုင်ငံခြားငွေပမာဏကိုတော့ရောင်းချပေးနိုင်ခြင်းမရှိပါဘူး။အကျိုးဆက်အဖြစ်ပုဂ္ဂလိကဘဏ်တွေနဲ့ငွေလဲကောင်တာတွေကလည်းဘူဘန်ရဲ့သတ်မှတ်နှုန်းထားအတွင်းကသာရောင်းဝယ်ရတာမို့အဲ့ဒီဈေးတိုင်းပြည်သူတွေဒေါ်လာလာဝယ်ရင်လူတို့လောက်ရောင်းမပေးနိုင်ပြန်ပါဘူးဘူဘန်ကသူတို့ကိုလူတို့လောက်ရောင်းမပေးလို့သူတို့ကလည်းပြန်ရောင်းမပေးနိုင်တာဖြစ်တယ်ဆိုပြီးအကြောင်းပြကြပါတယ်ဒီလိုနဲ့ပုဂ္ဂလိကဘဏ်တွေနဲ့ငွေလဲကောင်တာတွေဟာဒေါ်လာငွေရောင်းချမှုကိုနေ့စဉ်ပိတ်ထားသလိုဖြစ်နေပြီးပြင်ပမှောင်ကိုဈေးကွက်ကိုအားပေးသလိုဖြစ်သွားစေပါတယ
်ဒီလိုအခြေအနေမှာအကြီးအကျယ်အကျိုးအမြတ်ရှိနေသူတွေကတော့ဘဟိုဘန်ကနေတက်မှတ်နှုန်းထားခွဲတဲ့စနစ်နဲ့နေ့စဉ်ဒေါ်လာငွေဝယ်ယူခွင့်ရနေတဲ့ပုဂ္ဂလိကဘဏ်တွေနဲ့ငွေလဲကောင်တာတွေပါလက်တလောဗဟိုဘဏ်သတ်မှတ်ဈေးနဲ့ပြင်ပပေါက်ဈေးဒေါ်လာကျပ်90အထက်ကွာဟနေတာမို့ဗဟိုဘဏ်ကနေဒေါ်လာ3000ဝယ်ယူခွင့်ရသူဟာအဲ့ဒီနေ့ကျပ်ငွေ390အသရေမြတ်တယ်လို့မှတ်ယူနိုင်ပါတယ်ဗဟိုဘဏ်ကတော့ဒေါ်လာအပါအဝင်နိုင်ငံခြားငွေဈေးကျဆင်းအောင်ကျပ်ငွေတန်ဖိုးပြန်ပြီးမြင့်တက်လာအောင်နှီးပေါင်းစုံနဲ့ကြိုးစားပါတယ်လက်တလုံးဆောင်ရွက်နေတဲ့နည်းလမ်းတွေကတော့အစိုးရအဖွဲ့အစည်းချင်းချင်းငွေပေးချေရမှာဒေါ်လာအစားကျပ်ငွေကိုပဲအသုံးပြုကြဖို့ပြည်တွင်းကကုမ္ပဏီတွေကလည်းဝန်ဆောင်မှုနဲ့ကုန်ပစ္စည်းဈေးနှုန်းတွေတက်မှတ်ပေးချေရမှာမြန်မာကျပ်ငွေနဲ့ပဲတန်ဖိုးတက်မှတ်ပေးချေတာတွေလုပ်ကြဖို့နှိုးဆော်ထားတယ်လို့ဗဟိုဘဏ်ကနေဒေါ်လာကိုငွေသားနဲ့ပြန်လည်ထုတ်ယူရမှာပမာဏကန့်သတ်တာတွေအထိလုပ်ပါတယ်ဒါပေမဲ့လက်တွေ့အခြေအနေအဲ့ဒီနည်းတွေနဲ့အလုပ်ဖြစ်ပုံမရပါဘူးတကယ်တကယ်လုတ်တဲ့ပြဿနာရဲ့အရင်းအမြစ်ဖြစ်တဲ့အစိုးရဘတ်ဂျက်လုံငွေပြမှုညော့နေအောင်အသုံးစရိတ်တွေဖြတ်တောက်တာအရှုံးပေါ်နေတဲ့အစိုးရပိုင်လုပ်ငန်းတွေကိုရပ်ဆိုင်းတာမျိုးမလုပ်နိုင်ခဲ့ပါဘူးအဲ့ဒီလိုအစိုးရဖွဲ့ကအကောင့်ထဲမဖော်နိုင်တဲ့အတွက်ဗဟိုဘဏ်ကလုံနိုင်တဲ့တခုတည်းသောနည်းလမ်းကတော့ကျပ်ငွေစက္ကူကိုညော့နေရိုက်ထုတ်တာဈေးကွက်ထဲမှာဒေါ်လာငွေတန်ဖိုးကျဆင်းအောင်နိုင်ငံခြားအရန်ငွေကြေးတွေကဒေါ်လာတွေထုတ်ရောင်းတာမျိုးလုပ်ရတော့မှာဖြစ်ပါတယ်။ဒါပေမဲ့လည်းဈေးကွက်ထဲကိုဒေါ်လာငွေကြေးထည့်ဝင်ပြီးအယောင်းဝယ်လုပ်ဖို့အတွက်နိုင်ငံပိုင်က တီးတန့်နိုင်ငံသားငွေသားအချို့အစားဘလောက်ကိုသုံးခွင့်ပြုတယ်ဆိုပြီးအစိုးရအဖွဲ့ကတမတ်ခွင့်ပြုထားတာမရှိသေးပါဘူး။ဒါကြောင့်ကျန်းငွေတန်ဖိုးကျဆင်းမှုပြဿနာကိုဗဟိုဘဏ်ကဖြေရှင်းခြင်းမပြုနိုင်သေးတယ်လို့နိုင်ငံသားငွေအယောင်းဝယ်မှောက်ခိုဈေးကွက်ထွန်းကားနေတာကိုလည်းဘလို့မှထိတိယောက်ယောက်ကင်တွယ်တားဆီးနိုင်ခြင်းမရှိပါဘူး
။တကယ်လို့သာအစိုးရဟာဘတ်ဂျက်လုံငွေပြမှုကိုမလျှော့ချနိုင်ခဲ့ရင်နိုင်ငံပိုင်သီးသန့်အရန်ငွေကြေးတွေစိုက်ထုတ်ပြီးဒေါ်လာငွေဈေးကျအောင်ဝင်ရောက်ရောင်းဝယ်တာမလုပ်ခဲ့ရင်ခုထက်ကျပ်ငွေတန်ဖိုးပုံမကျဆင်းပြီးဒီတန်ကိုတိုင်းပြည်ပြည်သားတွေပဲခံရဝယ်ရှိနေပါတယ်။အထူးသဖြင့်မနစ်တနေ့ကမှလစာတိုးတဲ့ဝန်တန်းတွေလည်းသူတို့တိုးမြင့်ပြီးရတဲ့ငွေနဲ့ဘာမှပို့ပြီးဝယ်ယူစားသုံးလို့မရနိုင်တဲ့အခြေအနေကိုရင်ဆိုင်ကြုံတွေ့နေရပြီဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။